ကမ္ဘောဒီးယားတိုက်ခိုက်ခေါင်းဆောင်ဆမ်မရန်စင်နဲ့တခြားအတိုက်ခံတက်ကြွလှုပ်ရှားသူ20ကိုနိုင်ငံတော်တပ်စာဖောက်မှုနဲ့တခြားဆွဲချက်တွေနဲ့ကမ္ဘောဒီးယားတရားရုံးကကျေစပီးနေမှာပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဖနုံးပင်မှာရှိတဲ့တရားရုံးကအတိုက်ခံခေါင်းဆောင်ဆမ်မရန်စင်နဲ့ပြည်ပမှာရောက်နေတဲ့တခြားခေါင်းဆောင်5ဦးကိုထောင်ဒဏ်10နှစ်ချဖို့ဆုံးဖြတ်လိုက်တာပါ။အတိုက်ခံခေါင်းဆောင်ဆမ်မရန်စင်ဟာဝန်ကြီးချုပ်ဟွန်ဆန်ကိုဆန့်ကျင်ဝေဖန်သူတူဖြစ်ပြီးဖြတ်သိမ်းခံထားတဲ့ကမ္ဘောဒီးယား National Rescue Party ကိုပူးတွဲတည်ထောင်လို့ဖြစ်တယ်လို့2016ခရဲကပြည်ပမှာနေထိုင်နေတာဖြစ်ပါတယ်။ဆမ်မရန်စင်ဟာ2019ရုံးကကမ္ဘောဒီးယားကိုပြန်ဖို့ချိုးပန်းခဲ့ပေမဲ့ဟွန်ဆန်ရဲ့အဆိုအရပိတ်ပင်ခဲ့ပြီးတော့အခုတရားစွဲရမှုတွေဟာလည်းအဲ့ဒီခြေစဉ်နဲ့ဆက်ဆက်ပြီးတရားစွဲထားတာဖြစ်ပါတယ်။ HRW ခွင့်ဆောင်ချီအဖွဲ့ကတော့တရားဆက်ဆိုပြစ်ပေးခံရသူတွေနဲ့ပတ်သက်ပြီးတက်တဲ့ထောက်ထားခိုင်ခိုင်မာမာမရှိတဲ့အတွက်တရားရုံးရဲ့ဆုံးဖြတ်ချက်မမျှတဘူးလို့ဝေဖန်လိုက်ပြီးဒါဟာဝန်ကြီးချုပ်ဟွန်ဆန်ကနိုင်ငံရေးတိုက်ခိုက်မှုကိုဘေးရောက်သောအောင်ပတ်ထုတ်တဲ့လုပ်ရဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။